လက်နက်ကင်ပဋိပက္ခတွေမှာကလေးတငယ်တွေကိုအကာအကွယ်ပေးရေးသဘောတူစာချုပ်ကိုမြန်မာနိုင်ငံအနေနဲ့အမြန်ဆုံးအတည်ပြုလိုက်မယ်လို့မျှော်လင့်ကြောင်းကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်လေလာရိုဇကီကကုလသမဂ္ဂထွေထွေညီလာခံမှာပြောကြားလိုက်ပါတယ်။ကလေးတငယ်တွေရဲ့အခွင့်အရေးနဲ့အကာအကွယ်ပေးရေးဆိုင်ရာနဲ့ပတ်သက်ပြီးကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာဆွေးနွေးနေကြတာပါ။အကြောင်းစုံကဒီလိုပါရှင်။စစ်မှတ်ဖြစ်ပွားနေတဲ့နိုင်ငံတွေကကလေးတငယ်တွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်တဲ့2015ခုနှစ်အစည်းအဝေးခန်းစာကိုကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်လေလာဇာရူကီကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာအချိန်80မြောက်ကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာအောက်တိုဘာလ14ရက်နေ့ကတင်သွင်းခဲ့တာပါသူ့ရဲ့အစည်းအဝေးခန်းစာအရလက်နက်ကင်အဖွဲ့တွေကကလေးတငယ်တွေကိုစစ်သားအဖြစ်အတ္တမသိမ်းသွင်းစုဆောင်းမှုတွေဆက်ပြီးရှိနေတယ်လို့တတိပေးပြောဆိုခဲ့ပေမဲ့ကလေးစစ်သားစုဆောင်းတာတွေကိုရှော့ချခဲ့တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်တဲ့အပြင်လက်နက်ကင်ပဋိပက္ခတွေမှာကလေးတငယ်တွေကိုအကာအကွယ်ပေးရေးအရေးပါတဲ့သဘောတူစာချုပ်မှာမြန်မာအစိုးရလက်မှတ်ရေးထိုးခဲ့တဲ့အတွက်သူ့အနေနဲ့ကြိုဆိုကြောင်းလေလာဇာရူကီကအခုလိုပြောသွားပါတယ
် I also welcomeMyanmar's signature of the optional protocol on the involvement of children in armed conflict and hope
လက်နက်ကင်ပဋိပက္ခတွေမှာကလေးစင်ငယ်တွေရဲ့ပါဝင်မှုဆိုင်ရာအကာအကွယ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်ပြီးမြန်မာအစိုးရကလက်မှတ်ရေးထိုးခဲ့တာကိုကျွန်မကြိုဆိုပါတယ်ဒီစာချုပ်ကိုမကြာသေးခင်ကအတည်ပြုခဲ့တဲ့ကျူးဘားနဲ့ဘာဟားမားနိုင်ငံတွေလိုပဲမြန်မာလွှတ်တော်မှာအတည်ပြုလိုက်မယ်လို့ကျွန်မမျှော်လင့်ပါတယ
်ဒါ့အပြင်နိုင်ငံတကာရဲ့ပူးပေါင်းကြိုးပမ်းမှုတွေဟာပဋိပက္ခဖြစ်နေတဲ့ဒေသတွေမှာကုလသမဂ္ဂအနေနဲ့ကလေးတငယ်တွေကိုအကာအကွယ်ပေးရေးအထောက်အကူဖြစ်စေခဲ့တယ်လို့လေလာဇာရဂီကပြောပါတယ
်။ My report highlights that intensive work resulted in the release of thousands of
children. အစိုးရကကြိုးစားဆောင်ရွက်မှုတွေရလဖြစ်နေ။မြန်မာနဲ့တောင်ဆူဒန်နိုင်ငံတွေမှာကလေးစစ်သားဟောင်းအရေးအတွက်ထောင်နဲ့ချီးပြီးလွတ်မြောက်ခဲ့တယ်ဆိုတာကိုကျမရဲ့အစိုးရခံစားမှာအထင်ရှားဖော်ပြထားပါတယ်။ဒါ့အပြင်မြန်မာကိုလံဘီယံနဲ့ဗဟိုအာဖရိကနိုင်ငံတွေမှာငင်းချင်းနှိမ့်နှိုင်းဆွေးနွေးမှုတွေကနေကလေးတငယ်တွေအကာအကွယ်ပေးမှုမှာအားကောင်းရေးအတွက်ထောက်ခံအားပေးဖို့ကျွန်မအခွင့်အလမ်းတွေကိုရှာဖွေခဲ့ပြီးပါပြီ
။ဒါပေမဲ့မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကြားမနေ့ကသဘောတူလက်မှတ်ရေးထိုးခဲ့တဲ့အပြစ်ခက်ရစဲရေးစာချုပ်မှာတော့ကလေးစစ်သားတွေအနေနဲ့လက်နက်ကိုင်တပ်တွေကနေနှုတ်ထွက်ရေးကိစ္စဘလို့ဆောင်ရွက်ပေးမလဲဆိုတဲ့အချက်ပါဝင်မှုမရှိဘူးလို့လူအခွင့်ရေးဖွဲ့ဖြစ်တဲ့ညီမြချင်းမြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်
။အခုကျွန်တော်ဆိုလို့ရှိရင်တနိုင်ငံလုံးအပြစ်ခတ်ရစရေးလက်မှတ်ရေးထူတယ်လို့ကျွန်တော်တို့သိရပါတယ်။ဒါအဲ့မှာပါတဲ့ဖွဲ့ဒီမှာလဲကလေးစစ်သားအသုံးပြုတယ်လို့ပြောခံဆွဆွဲခံထင်နေတဲ့ဖွဲ့တွေပါတယ်။ဒါပေမဲ့ဒီလိုမျိုးအပြစ်ခတ်ရစရေးကိစ္စမှာဒီကိုယ့်ဘက်ကရောကလေးတွေရောဒီတစ်ဖက်မှာရှိတဲ့လက်နက်ကင်တပ်ဖွဲ့ကကလေးတွေရောကလေးစစ်သားတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကျွန်တော်တို့စစ်တပ်ကနှုတ်ထွက်အောင်လုပ်မလဲမိဘနေရင်းစီပြန်ရအောင်ဘယ်လိုလုပ်မလဲဆိုတော့နီးလန်းတွေကိုထည့်သွင်းစဉ်းစားခြင်းမရှိခြင်းကလည်းတစ်ဖက်မှာအားနည်းချက်ရှိတယ်လို့ကျွန်တော်ပြောပါတယ်။ဘာကြောင့်လဲဆိုတော့လက်နက်ကင်ပြည်ပကတွေချုပ်ငိမ့်သွားပြီးတော့ဒီဖွင့်တဲ့ဖက်မှာတိုက်ရင်တော့မရောက်တင်မနဲ့ရောက်နေကလေးတွေကတက်တည်တယ်မှာရှိနေတော့မယ်။
ဒါအပြင်ပဋိပက္ခဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာကလေးတွေရဲ့ဘဝလုံခြုံရေးအကာအကွယ်မဲ့နေစေဖြစ်ပြီးမြန်မာစစ်တပ်ဘက်ကကလေးစစ်သားပပျောက်ရေးဆောင်ရွက်မှုတွေမှာလည်းအားနည်းချက်တွေရှိနေသေးတယ်လို့မြင်ကြောင်းဥအောင်မျိုးမင်းကပြောပါတယ်
။ဘာကြောင့်ကျွန်တော်တို့ကလေးတွေကိုအစုလိုက်ပြန်ပြီးတော့ပဲလွတ်နေရရှိလဲ။တပ်မတော်ရဲ့အတွင်းထဲမှာကျွန်တော်ကလေးစစ်သားတွေရှိနေတဲ့ဆိုတဲ့အကြောင်းအရာတွေကျွန်တော်အများကြီးရှိခဲ့တယ်အင်အားအများကြီးရှိတယ်ရေအတွက်အများကြီးရှိတယ်လို့ပြောတယ်အခုလိုမျိုးဖြည်းဖြည်းချင်းပြန်ပြီးတော့လွတ်နေခြင်းကိုယ်တိုင်ကဒီလိုမျိုးကလေးတွေကိုစစ်တပ်ကနှုတ်ထွက်ဖို့အတွက်လှုပ်ဆောင်နေချိန်မှာအားနည်းနေတယ်အမှန်ဆိုရင်ရှိနေတဲ့ကလေးတွေကိုလွယ်လွယ်ကူကူနဲ့တင်ပြနိုင်ပြီးတော့တခါလေးလွတ်လိုက်လို့ရှိရင်ပိုပြီးကောင်းတဲ့အနေအထားမျိုးလုပ်နိုင်ရတာနဲ့တစ်စင်ချင်းတစ်ဖွဲ့ချင်းလုပ်နေခြင်းကိုကျွန်တော်သိအားမရဘူးဗျ
အထူးကိုယ်စားလှယ်လေလာဇာရူကီရဲ့အစိုးရခန်းစာမှာလဲမြန်မာစစ်တပ်အတွင်းကလေးတွေဆက်ပြီးရှိနေစေဖြစ်တယ်လို့ရှေ့တန်းစစ်မျက်နှာကိုပို့နေစေဖြစ်တယ်လို့ဖော်ပြထားပါတယ်